ဆိုရင် SCA ပေါ့တော့တတန်ကလည်းပြစ်ထက်ရစေးစရုပ်ချုပ်တာ6နှစ်ပြည့်အချိန်ရောက်သွားပါပြီအဲ့တော့6နှစ်ပြည့်အခမ်းအနားလဲမြန်မာနိုင်ငံမှာကျင်းပခဲ့ကြတယ် PPST အနေနဲ့အခုလို6နှစ်ပြည့်တဲ့အချိန်ဒီခါမှာ SCA ကဘယ်အတိုင်းတာအထိဘယ်ကာလအထိခီးပေါက်နေပြီလို့ယူဆပါလဲ
အစ်ကောင်ကြီးအနာမသိရင်အထိမှာကျွန်တော်တို့ဒီပြည်တော်စုဘောလုံးစာချုပ်အစိတ်ပိုင်း၃ကိုချုပ်ဆိုနိုင်တဲ့အထိအဲ့ဒါကျွန်တော်ခီးပေါက်ခဲ့ပါတနည်းအားဖြင့်ပြောရတော့ပြည်တော်စုဘောလုံးစာချုပ်အစိတ်ပိုင်း၃ကကျွန်တော်တို့ပြည်တော်စုကိုဘယ်လိုတည်ဆောက်မယ်ဆိုတဲ့ဥနာလုပ်ငန်းရှင်လေးပေါ့အဲ့ဒါကြီးကျွန်တော်တို့ကသဘောတူခဲ့တဲ့အဖြစ်ပြောရရင်တော့ကျွန်တော်တို့ဒီလမ်းကြောင်းပေါ့ကျွန်တော်တိုင်းပြည်ကနိုင်ငံရေးပြည်ထောင်စုရှိရှိနဲ့ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ဒီကျွန်တော်တိုင်းပြည်ကိုဆယ်ရပြည်တော်စုထူထောင်နိုင်တဲ့လမ်းကြောင်းတစ်ခုကိုတော့ရောက်ခဲ့ပါတယ်သို့တော်လည်းကျွန်တော်တိုင်းပြည်ကပေါ့လေဒီအခက်အခဲအကြက်တဲပေါင်းများစွာတဲ့ COVID-19 ကိုအကြက်တဲကာလမျိုးတွေကိုကြုံရပြီးမြဲလို့အဲ့ဒီ COVID-19 အကြက်တဲကာလဆင်းပါလို့ကျွန်တော်ကပြည်တော်စုဝန်ကြီးလာကြောင်းကျင်းပပြီးတော့ပြည်တော်စုဘုရားစာချုပ်စိတ်ပိုင်း၃လို့မျိုးကိုကျွန်တော်တို့ဒါကိုရယူနိုင်ခဲ့ရဲတိုင်းပြည်ကိုနိုင်ငံရေးပြည်ထောင်စုရှိရှိနဲ့ငင်းငင်းလုပ်ငန်းရှင်တွေအကောင့်တွေပေါ်ပြီးတော့တိုင်းပြည်တိုးတက်ရေးလမ်းကြောင်းတစ်ခုပေါ်တော့ရောက်သွားခဲ့ပြီဖြစ်ပါတယ်အဲ့ဒီကာလမျိုးမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အတွက်ဒီကနေ့ကျွန်တော်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအကျပ်တဲတွေကကိုဗစ် -19 ပါဝင်ကျန်းမာရေးပါဝင်အထူးသဖြင့်အကျပ်တဲတွေကတော့ဟိုဖြစ်ပေါ်စေတဲ့လို့ကျွန်တော်ဒီလိုပဲသုံးသပ်ထားပါတယ်
အခုဒီစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအချိန်ကြီးကျွန်တော်မေးချင်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ NCA ကမရှိတော့ဘူးဆိုပြီးတော့ပြောနေဆိုနေတဲ့ဆွေးနွေးတဲ့နေလည်းကျွန်တော်ကြားပါတယ်ဒါပေမဲ့လည်း NCA သဘောထားကတော့ဆက်ပြီးတော့ရှိနေပါပဲအပြစ်ခတ်ရဲ့စည်းစာချုပ်ပါသဘောတူညီချက်တိုင်းဆက်ရှိနေမယ်ဆိုပြီးတော့ယူဆတဲ့အဖွဲ့အစည်းလည်းရှိပါတယ်တော့ PPST အနေနဲ့ဘယ်လိုယူဆပါလဲ
ကျွန်တော်တို့လည်းနောက်တိုင်းဒီတော့နိုင်ငံရေးအမြင့်ဆုံးစာချုပ်ကမျှရရှိပါတယ်ကျွန်တော်တို့လည်းရေးအကျိုးကားမှာရရှိခဲ့တာတော့အားလုံးသဘောတူညီပြီးတော့တရားဝင်တရားလည်းရင်းရှင်းပြီးတော့သဘောတူညီချက်ယူတာမဟုတ်ပဲနဲ့အခြေအနေရှိနိုင်သေးလေပြီးတော့သဘောတူညီစာချုပ်ချုပ်နိုင်ခဲ့တာကပြန်လို့စာချုပ်ဖြစ်ပါတယ်ဒီလည်းရေးရပြီးတဲ့နောက်ပိုင်းဒီ90အတွင်းမှာတော့ကျွန်တော်တို့ကအခြေအနေရှိနိုင်သေးပြီးတော့နိုင်ငံရေးရရှိတဲ့အမြင့်ဆုံးသဘောတူစာချုပ်က NCA ဖြစ်ပါတယ်ဒီ NCA မှာ Fair ရေးပြီးတော့သူ့ထူထောင်မယ်ဆိုတဲ့ဟာကို Fair ပြောစကားလုံးကိုကမ္ဘောဒီးယားကအင်အားကြီးကတော့လက်ခံပြီးတော့ဗောဓိဉာဏ်ခဲ့တာဒီစာချုပ်မှာပဲဖြစ်ပါတယ်။အဲ့တော့ဒီ NCA စာချုပ်အနေနဲ့ကတော့စာချုပ်အနေနဲ့ရှိမယ်။ကျွန်တော်တို့ PPS အနေနဲ့ကတော့အခုလက်ရှိအကောင့်တွေပေါ်တဲ့အခါမှာ NCA ရဲ့အနှစ်သာရတွေတော့ဒါအောင်လို့ကျွန်တော်ရယူပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့သဘောထားဖြစ်ပါတယ်။ထို့နည်းတူဝဲဒီအခုကျွန်တော်တို့ဒီစစ်ကောင်စီရအာဏာသိမ်းပြီးတဲ့အခါမှာဖေရော်လက်ရှိရနေ့မှာအာဏာသိမ်းတဲ့နှစ်ရက်နေ့မှာကျွန်တော်ကထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့တော့ဗာလဲဆိုလို့ရှိရင်စစ်ကောင်စီနဲ့ကျွန်တော်နိုင်ငံမထူးရင်းဘူးလို့ကျွန်တော်ထုတ်ပြန်ကြေညာခဲ့အဲ့ဒါဘာကြောင့်လဲဆိုတော့ဒီ NCA မှာပါတဲ့နိုင်ငံရေးပြပနာကိုနိုင်ငံရေးညီညွတ်စွာဖြည့်ရှင်းမယ်ဆိုတာမျိုးကိုစစ်ကောင်စီကမလုပ်ဘဲနဲ့ဒီနိုင်ငံရေးပြပနာကိုအင်အားသုံးပြီးဖြည့်ရှင်းတဲ့အတွက်ကျွန်တော်ဆန့်ကျင်ခဲ့တယ်ကန့်ကွက်ခဲ့တယ်ကျွန်တော်နိုင်ငံရေးမဆွေးနွေးဘူးလို့လည်းကျွန်တော်ကတရားဝင်ပြောခဲ့ပါတယ်အဲ့နိုင်ငံရေးမဆွေးနွေးဘူးဆိုတာဘာအောင်မဆွေးနွေးတာလဲဆိုလို့ရှိရင် NCA အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းလုပ်ငန်းကျင်ပြည်လဲကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်တို့ဆွေးနွေးပြောတာဖြစ်ပါတယ်။20ပြည်ပြည်ပေါ်မှာလာကလို့ကျင်းပတာမျိုးဒီ NCA account တွေ for the side of GICN လို့ပြော GICN ဆွေးနွေးလို့ပြီးတော့ကပြည်ထောင်စုဝန်ကြီးဆွေးနွေးမှုကုတော်ကော်မတီဆွေးနွေးပါဝင်ပါလို့အဲဒီနိုင်ငံရေးဆွေးနွေးပွဲတွေကိုကျွန်တော်တို့စစ်ကောင်စီနဲ့မဆောင်ရွက်ဘူးလို့ဒါကိုကျွန်တော်တရားဝင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဒီ October 7ဒီ15ရက်နေ့မှာကျွန်တော် PPS ကထုတ်ပြန်ခဲ့တာအတော့သက်ဆိုင်သူများနဲ့ကျွန်တော်တို့ဒီသူဆိုစီလီဘူဆိုတာကိုအခြေခံဖို့ဆိုတော့ကျွန်တော်ထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒါကတော့စောစောကကျွန်တော်တို့ဒီဖေဝါရီ2ရက်နေ့ကထုတ်ပြန်ခဲ့တဲ့သဘောထားနဲ့ကျွန်တော်တို့ကွဲလွဲမှုရှိပါဘူးအတချို့ကလည်းကွဲလွဲတယ်လို့ပြောမှာကွဲလွဲပါကျွန်တော်ကွဲပြားတာဖြစ်ပါတယ်ကျွန်တော်ကွဲပြားချက်ကတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဖေဝါရီ2ရက်နေ့ကပြောခဲ့တာကစစ်ကောင်စီနဲ့နိုင်ငံရေးမဆွေးနွေးဆိုတာ NCA ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာလူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုမဆွေးနွေးလို့ပြောတာဖြစ်ပါတယ်ဒီအော်တိုဘာ15ရက်နေ့မှာကျွန်တော်တက်ဆိုင်လူအားလုံးနဲ့တက်ဆိုစစ်လေးအခြေချဖို့ပြောတာကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးအကျက်တဲပေါ့မှာအထူးသဖြင့်အကျက်တဲတွေကိုကျွန်တော်ဖြည့်ရှင်းနိုင်ဖို့တော့ဖြစ်ပါတယ်လို့အဲ့ဒါဒီလိုတော့ NCA ရဲ့အနှစ်သာရအခြေခံကိုကျွန်တော်ဆက်လက်ဆောင်တော့မှာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးရှင်းလင်းပေးချင်ပါတယ်အဲ့ညမှာအဲ့တော့စစ်ကောင်စီနဲ့တချို့စစ်ကောင်စီကို part of the stakeholder ပေါ့နော်ဟိုနိုင်ငံရဲ့နိုင်ငံရေးအစိတ်ပိုင်းတည်းရဲ့ဥဆောင်မှုအစိတ်ပိုင်းတည်းအနေနဲ့ဆွေးနွေးဘက်အဖြစ်လက်ခံနေဆိုတဲ့သဘောလား
ကျွန်တော်တို့ကတော့အဲ့ဒီဟာကတော့ကျွန်တော်တို့အတွင်းမှာဒါအားလုံးဒီအခြေအနေကတော့စစ်ကောင်စီရဲ့အခြေအနေအနေထားပေါ်လို့မြင်တယ်လို့ကျွန်တော်တို့ဒါပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ကျွန်တော်တိုင်းပြည်ကိုဒီလက်ရှိအကျပ်တဲတွေကိုကျွန်တော်တို့ကတော့ဒီဆွေးနွေးပြီးတော့ သက်ဆိုင်တဲ့သူတွေကြမှာချင်းချင်းဖြည့်ရှင်းကြဒါတော့အကောင်းဆုံးဖြစ်မယ်ဒီညံကဆိုတော့အမြင်နဲ့ဒါကိုကျွန်တော်ထုတ်ပြန်တယ်အဲ့တော့ဒီလိုတွေ့ဆုံဆွေးနွေးတဲ့အခါမှာတော့စစ်ကောင်စီကတော့ဆွေးနွေးတဲ့အဖြစ်ရှိတယ်ရှိပြန်တယ်စစ်ကောင်စီနဲ့လည်းသက်ဆိုင်နေမှာပါလိမ့်မယ်
စစ်ကောင်စီဘက်ကတော့သူတို့ရဲ့ရှေ့လုပ်ငန်းစဉ်မှာ SCA ကိုဆက်သွားဖို့ဒီပြည်နေရေးကိုတိဆောက်ဖို့ပြောရမယ်ဆိုရင်အပြစ်ခတ်ရဲစဲရေးကိုလည်းသူတို့ဆက်တိုးထားတာရှိပါတယ်။သူတို့ဘက်ကတော့ဆက်ပြီးတော့ဆွန်းနှွေးမယ်ဆိုတဲ့ဆက် SCA ကိုဆက်လက်အကောင့်တွေဖောက်သွားမယ်တိုးချဲ့သွားမယ်ဆိုတဲ့ယူဆပြောဆိုမှုတွေကျွန်တော်သတိထားမိပါတယ်ခင်ဗျာ။အဲ့တော့စစ်ကောင်စီကလုံမဲ့ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ရော PPSC ကဘယ်လိုသဘောထားပါလဲ
။ဒီညီငယ်လုပ်ငန်းစဉ်လို့ပြောတဲ့အခါမှာစစ်ကောင်စီကပြောချင်တဲ့ညီငယ်လုပ်ငန်းပြန်နေကျွန်တော်တို့ပြောနေတဲ့ညီငယ်လုပ်ငန်းရှင်တွေမှာခွာခြားချက်ကတော့ကျွန်တော်တို့ဒီ NCA တွေကနိုင်ငံရေးစနစ်ကိုဆိုင်အောင်လုပ်အောင်လုပ်ငန်းရှင်တွေကျွန်တော်တို့မချွေးလို့ဘူးစစ်တောင်အဲ့ဒီအဓိကအချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ NCA မှာကကျွန်တော်တို့နိုင်ငံရေးချွေးပြခဲ့တာနိုင်ငံရေးဆိုတာတမက်ပြည်လူမှုရေးကောက်တင်များတဲ့ဆိုရနိုင်ငံရေးဆိုတာဖြစ်ပါနိုင်ငံရေးဆိုတာလက်ထက်မှာနိုင်ငံရေးစနစ်ရဖြစ်ပါအထူးသဖြင့်ဒီလူမှုရေးကောက်တင်များတဲ့တော်တော်ရှိတယ်ရှိရမယ်လူမှုရေးကောက်တင်များတဲ့အစိုးရနိုင်ငံအစိုးရရှိရမယ်အဲ့ဒီကာလမျိုးမှာကျွန်တော်နိုင်ငံချုပ်လို့ရတာဖြစ်ပါတယ်ဒီစစ်ကောင်စီကတော့ဒါလူကြီးကရေကောက်တင်ရောက်ခဲ့တဲ့နိုင်ငံအစိုးရလည်းမဟုတ်ဘူးလူကြီးကရေကောက်တင်ရောက်တဲ့လွှတ်တော်လည်းမရှိဘူးဒီကာလမျိုးမှာကျွန်တော်ဒီနိုင်ငံရေးချုပ်လို့နေတာတမီးအဖြစ်ပြောရင်ဒီငွေငွေအဲ့ဘာလဲ NCA နဲ့ပတ်သက်တဲ့ချုပ်ချုပ်ကိုကျွန်တော်လုပ်လို့မရပါဘူးဒါမှမဟုတ်စစ်ကောင်စီကပေါ်ဆောင်တဲ့လူနာကိုကျွန်တော်တို့ကတော့ဘယ်လိုမျိုးနဲ့ပေါ်ဆောင်မလဲကျွန်တော်မသိနိုင်ဘူးကျွန်တော်တို့ကတော့အဲ့ဒီအချက်လက်တွေမပြည့်စုံနဲ့ဒီနိုင်ငံရေးချုပ်လို့နေတဲ့ချုပ်ချုပ်ပေါ့အပီဒီအပီနာဆောင်နေမှာမဟုတ်ပါဘူ
းဟုတ်ကဲ့ပြီးခဲ့တဲ့ဒီ NCA 6နှစ်ပြည့်အခမ်းအနားစစ်ကောင်စီကပြုလုပ်တာရှိပါတယ်ခင်ဗျာကျွန်တော်တို့သိရတော့ PPST ကိုဖိတ်တာမဟုတ်ဖ ೇನೆ တဖွဲ့ချင်းဖိတ်တယ်လို့သိရပါတယ်ခင်ဗျာအရင်တော့ဆိုရင်တော့အစိုးရရဲ့အနေနဲ့က PPST နဲ့တိုက်ဆက်ဆံပြီးတော့ PPST ကိုဖိတ်တယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီဘက်ကရောသဘောထားများပြောင်းလာတာရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီဆက်ဆံရေးနဲ့ပတ်သက်နေတာတော့ကျွန်တော် NCA စာချုပ်အရကျွန်တော်ဆောင်ရွက်တဲ့အခါမှာတော့ခုနက PPSC ရဲ့ဆက်ဆံတာမျိုးပေါ့လေအခုကတော့ဒီ NCA ကိုလက်မှတ်ရေးဆွဲကြတဲ့အခါမှာတစ်ခွက်ချင်းအနေနဲ့ရေးဆွဲကြတာဖြစ်တယ်။နောက်တစ်ခုကဒီ NCA မတန်ကြီးမှာကျွန်တော်ပြည်နယ်ဆင့်ပြည်တော်ဥစဉ်စာချုပ်တွေပြီးကြထုတ်ခဲ့တော့အဲ့ဒီစာချုပ်တွေကပေါ်ရပြေဆုံးတာမျိုးတွေပေါ်မှာကျွန်တော် PPSC ကနေတာကိုပြောပြမှရှိပါတော့တော်တော်လေးပဲဒီ NCA စာချုပ်ပို့ထုံးကြတာတော့ဒီသမတ်ဥစဉ်စင်တဲ့ခါမှာတိုင်းတော်လက်မှတ်တိုင်းကိုစုပေါင်းပြီးဆောင်ရွက်တဲ့ကိစ္စတွေကိုကိုအေးထားပြီးတော့ပေါ့အလေးပြည့်ပြည့်လို့လည်းဖြစ်ပါတယ်ဟောတော့ခုကတော့နောက်ပိုင်းမှာစစ်ကောင်စီနေနေတာတော့ကျွန်တော်တို့တစ်ခွက်ချင်းဆက်ဆံရေးကိုထူထောင်ပြီးတော့ PDS နဲ့ဆက်ဆံရေးတစ်ခွက်ချင်းဆက်ဆံရေးကိုထူထောင်ပြီးတော့အခုလိုမျိုးရည်ရှိသွားမယ်ဆိုရင်တော့ကျွန်တော်က PDS ကျင်းမှညီညီညီပြတ်ပေါ့နိုင်ငံရေးအသေးသေးရှိရှိဆက်ဆက်ဆောင်နေမှုတော့ကျွန်တော်တို့ PDS ကျင်းမှတော့ဒီသက်သက်ရည်ကိုပြန်လည်သုံးသပ်သွားမှာဖြစ်ပါတယ်
နောက်တစ်ခုကတော့ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံပြီးတဲ့နောက်မှာဒီလက်နက်ကိုင်လှုပ်ရှားမှုတွေဒေသလိုက်ပေါ်လာတာရှိပါတယ်ခင်ဗျ။ဒါအပြင်တိုင်းသားဒေသတွေမှာလက်နက်ကိုင်တော်လှန်လူတွေလူငယ်တွေလည်းတော်များများရောက်နေတယ်လို့တပ်ဖွဲ့တွေဖွဲ့တာလည်းကျွန်တော်သိထားပါတယ်ခင်ဗျ။အဲ့တော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ PPSD ကဘယ်လိုလက်ခံထားပါလဲ။
ကျွန်တော်တို့ကတော့ဒီလူကြီးတွေCDM ဆောက်ရှာမှုအပါအဝင်ပေါ့နော်ဒီလူဦးတော်လာရေးပုံမှန်လာတာဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတောင်းဆိုချက်အရာဖြစ်တယ်ကျွန်တော်တို့ PPDP ရဲ့နိုင်ငံရေးတောင်းဆိုချက်အရာဒီတိုင်းပြည်ရဲ့နိုင်ငံရေးလူအခြေအရာပေါ်ပေါက်လာတဲ့ဆောက်ရှာမှုတွေလို့ဒီလိုကျွန်တော်အသိအမှတ်ပြပါတယ်ဒါကြောင့်မို့လို့လဲဒီ CDM ပါဝင်ပေါ့လေ CDM ဆောက်ရှာမှုအပါအဝင်ဒီလူဦးတော်နဲ့ပတ်သက်တဲ့ဆက်ဆံရတယ်လို့ကျွန်တော်တို့က PPDP ကိုညာတော့ကျွန်တော်ပံ့ပိုးသွားမယ်ကုညီဆောင်ရမယ်ဆိုလို့တရားဝင်ထုတ်ပြန်ခဲ့ပါတယ်အဲအဲ့တော့ကျွန်တော်တို့ဒီမှာတော့တစ်ခွက်ချင်းလိုက် PPSC နေနဲ့ဒီအစုအပေါင်းနေနဲ့ဆောင်ရွက်တဲ့ကိစ္စရရှိတော့အချုပ်ကိစ္စရတဲ့အရာတစ်ခွက်ချင်းနေနဲ့ပဲဒီပေါ်မှာဆောင်ရွက်ကြတာတွေရောရှိနေပါတယ်။
အဲ့တချိန်ထဲမှာပဲအခုဒီပြည်သူ့ကာကွယ်ရေးတပ်တွေဆိုပြီးတော့ဒေသလိုက်ပေါ်လာတာရှိပါတယ်။အဲ့တော့ပြည်သူ့ကာကွယ်ရေးတပ်တွေဒီလက်နက်ကိုင်လှူရှားမှုတွေကိုတိုင်းသားဒေသတွေမှာခြေစိုက်ပြီးတော့တင်နန်းပေးနေတာရှိတယ်။အကူအညီပေးနေတာရှိတယ်ဆိုပြီးတော့စစ်ကောင်စီသတင်းစာရှင်းလင်းပွဲတွေမှာမကြာခဏဆိုလိုပဲတုံ့ပြန်တာကျွန်တော်သတိထားမိပါတယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ဒီပြည်သူ့ကာကွယ်ရေးတပ်တွေကိုတနန်းပြည်ရံနဲ့ပတ်သက်လို့ဘယ်လိုရှိပါလဲ
။ဒီကိစ္စရပ်တွေကတော့ဒီတစ်ခွက်ချင်းပေါ့နော်။အဲဒီတစ်ခွက်ချင်းဆောင်ရွက်ကြတဲ့တစ်ခွက်ချင်းတဘောထားတွေနဲ့ဆောင်ရွက်ကြတဲ့အပေါ်မှာတော့ကျွန်တော်တို့ဒီ PPSC လို့ဝင်တော့ဒီကိစ္စတဘောထားပြေဖို့မရှိပါဘူး။ဒါတစ်ခွက်ချင်းရဲ့ဆောင်ရွက်ပုံစံအရာတွေဒီဆောင်ရွက်လုပ်ကြတာဖြစ်ပါတယ်။တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့ဒီဒီတိုင်းသားလက်နက်ကင်တော်လိုင်းစိတ်ကြီးတွေအားလုံးရဲ့ဘုံကြီးနိုင်ချက်ကြီးပါလားတော့ဒီကဲဆရာနာရှင်ဒီနေ့ချုပ်နေပြီးတော့ဖဲရဲပြီးတော့လုပ်ပြောင်းရေးဖြစ်ပါတယ်ဒီလိုမျိုးဥတော်နိုင်ရင်အင်အားကြီးတွေကလည်းဒီ ခဲတဲ့ပြည်တော်စုထူတော်မူဖို့ပြန်လာခြင်းစနစ်ထုတ်နိုင်ဖို့လုပ်ကြတာဖြစ်တဲ့အတွက်ဒါနီးနာရေးဖော်ဆောင်တဲ့နီးနာရေးရက်တည်မှုတွေဒါရအတွင်းတရံတွေမတူရင်းတွေပုံမှန်ချက်ဥတည်ချက်ပြီးတဲ့အတွက်ပို့အတိုင်းတာနဲ့ကိုဆောင်ရွက်ကြတာဖြစ်ပါတယ်ဆောင်ရွက်နိုင်တဲ့အတိုင်းဒါဒီပြည်ရတော့ဒါတော့ကြွားချမှုရှိတယ်မယ်လို့ဥတည်ချက်ကျင်ရတော့ပြည်ပါပဲ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်တိုင်းသားဖွဲ့စည်းတွေခုပြင်ထုံးလို့ပါဝင်တိုင်းသားဖွဲ့စည်းတွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်စစ်ဆေးဆွေးနွေးရမယ်ညှိနှိုင်းဆွေးနွေးရမယ်ဆိုပြီးတော့လုပ်ခဲ့ပြီးတော့အခုဆိုရင် NCA တနင်္ဂနွေအပြစ်ခတ်ရက်စေးစာချုပ်သဘောတူညီချက်တွေပါထွက်လာခဲ့ပြီးပါပြီ။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခြေအနေရဒေသလိုက်လက်နက်ကင်လှုပ်ရှားမှုတွေပိုပြီးတော့အားကောင်းလာတယ်ပိုပြီးတော့အဲ့ဘက်ကိုဥတီလာတာသတိထားမိပါတယ်ခင်ဗျာ။အဲ့တော့မြန်မာနိုင်ငံရဲ့ညီငယ်လူငန်းစင်ကနောက်ပြန်ဆုတ်သွားပြီလား
။ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီဟာကိုဒီ PPSC ကဒီပြည်ထောင်စုအစည်းအဝေးမှာကျွန်တော်တို့တရားဝင်ထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့မဲ့ပါလို့ဆိုရင်2020ရွေးကောက်ပွဲရလတ်ကိုပယ်ဖျက်တယ်လို့စစ်ကောင်စီကကြေညာလိုက်တာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအစဉ်ကူးကြောင်းမှုကိုနောက်ဆုတ်သွားပြီးတယ်။နိုင်ငံရေးပြဿနာတွေနိုင်ငံရေးဖြည့်ရှင်းနိုင်မှုတက်ကိုကြီးစွာသောအဟံတာဖြစ်စေတယ်လို့ကျွန်တော်တို့တရားဝင်ထုတ်ပြန်ပြောတာဖြစ်ပါတယ်။ဒီနေ့စစ်ကောင်စီရဲ့ဒီအာဏာသိမ်းလိုက်တဲ့ဖြစ်စဉ်ဟာကျွန်တော်တို့ရင်းနှီးလုပ်ငန်းစဉ်ကိုရပ်တန့်သွားတာဖြစ်လို့ကျွန်တော်တို့တိုင်းပြည်မှာနိုင်ငံရေးအပြတ်တဲ့စီးပွားရေးဒီနေ့နေ့စီဝိုင်းလူမှုရဲ့အထွေထွေအကျပ်ကြီးတွေကိုဖန်တီးလိုက်တာလို့ပဲကျွန်တော်ဒီကိုကြေညာချင်ပါတယ်
။ဟုတ်ကဲ့ခမင်းထုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြေကြပါပြီ။